ရှမ်းပြည်နယ်ကြောင်မဲမြို့မဲစန္ဒနယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရတဲ့ဦးထိုက်စောတပ်ဖြတ်ခံရမှုကိုရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးကတင်းနယ်လာနေမှာကြေညာချက်ထုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့ဦးထိုက်စောကိုတပ်ဖြတ်ခဲ့ကြတဲ့လက်သက်တရခံကိုအ мян ဆုံးဖော်ထုတ်ပြီးတရားဥပဒေကြောင့်ရဆောင်ရွက်နိုင်ဖို့လဲမျှော်လင့်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဦးထိုက်စောတပ်ဖြတ်ခံရတဲ့အတွက်မိသားစုမိဆွေတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့လဲပြောဆိုထားပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့အမျိုးသားလွှတ်တော်အမတ်နေရာရွေးကောက်ခံရတဲ့ဦးထိုက်စောဟာပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့စနေနေ့ကနေအိမ်မှာအလုပ်လုပ်နေစဉ်တနတ်သမားကပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်တန်ရာနဲ့ဆေးရုံအယောက်မှာတေဆုံးခဲ့ရတာပါ။တနတ်နဲ့ပြစ်ခတ်ခဲ့သူဘယ်သူဆိုတာတော့အခုချိန်ထိမသိရသေးပါဘူးရှင်။